ရှမျိုးမှာအစိုးရကိုယ်စားလှယ်တွေနဲ့အမျိုးသားပညာရေးဥပဒေကိုစန့်ကျင်ကြတဲ့ကျောင်းသားကိုယ်စားလှယ်တွေရဲ့ဆွေးနွေးမှုကတော့အစည်းအဝေးအကျိုးမူပေါင်းကိုကျက်ဆွေးနွေးမှုတွေကတမကကိစ္စအပါအဝင်အချက်၄ချက်ကိုဆွေးနွေးဖို့ကြံနေသေးတဲ့အကြောင်းကျောင်းသားတွေကပြောပါတယ်ဒီအကြောင်းကိုတော့ပြည်ဝေးထမ်းချေဆိုင်တင်ဆက်မယ်မာကတင်ပြပို့ထားပါတယ်ရှင်
ပြောင်းစုဝင်ကြီးဦးအောင်မင်းဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့တွေနဲ့ဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီကကျောင်းသားကိုယ်စားလှယ်တွေကြားဆွေးနွေးမှုတွေဟာအကျိုးဆွေးနွေးချက်၉ချက်ထဲက၅ချက်ကိုသဘောတူခဲ့ပြီးကြံနေတဲ့၄ချက်ကိုဆက်ဆွေးနွေးဖို့ရှိကြောင်းဆွေးနွေးပွဲတက်ရောက်ခဲ့တဲ့ခရီးရှည်ချီတက်နေတဲ့တပိတ်ခေါင်းဆောင်ကိုမင်းသွေးတက်ကဆိုပါတယ်
ဒီတမ
ပြန်ဝင်ပြီးမပြီးဖို့ကိစ္စတွေကျွန်တော်ကော်မတီနဲ့တချို့ကျောင်းသားခရိုင်ပို့စလေကျောင်းသားတွေပါဝင်ဆွေးနွေးပြန်ရဖို့အတွက်ပြင်ရကျက်တင်မဲ့ဟာလွတ်တော် process နဲ့တွားမဲ့ဥစ္စာရောပြည်ညာရေးဝန်ကြီးဌာနကလုပ်မဲ့ကိစ္စကိုကျွန်တော်နှစ်ဆင့်လုံးမှာကျွန်တော်ကျွန်တော်ကော်မတီနဲ့တချို့ကျောင်းသားခရိုင်ပို့စလေကျောင်းသားတွေပါဝင်ဆွေးနွေးပြန်ရဖို့အတွက်ကျွန်တော်တင်တဲ့အခါမှာလည်းအဲ့ဒါကိုလည်းပြောမယ်ကျွန်တော်နောက်မှပြန်ဆွေးနွေးဖို့ပြောတယ်ဒီသူအစ်မရှိတဲ့အစ်င့်ကိုးစင်ုံလို့ဒီအချက်ကိုးကုတော့မှဆွေးနွေးညီနိုင်နေရတဲ့အချက်တွေကအများကြီးပြောနေရတယ်လေ။ဒါစကလုံးတချို့လည်းပြင်မြင်နိုင်တယ်။အဲလိုဖြစ်တဲ့အတွက်ကျွန်တော်ကဒါအစည်းအဝေးမှာအောင်မြင်တယ်လို့ခေါ်လို့မရသေးဘူ
း။ဆွေးနွေးပွဲအတွင်းမှာကျောင်းသားတွေနဲ့အစိုးရတာဝန်ရှိသူတွေကြားမှာသက်မကစကလုံးနဲ့ပတ်သက်လို့အငင်းပွားဝယ်တွေဖြစ်ခဲ့ရပြီးတဲ့နောက်သမရယုံဝင်ကြီးဦးအောင်မင်းကသူ့အနေနဲ့ပုတ်ပါအထိတာတာဝန်ယူနိုင်ကြောင်းလုံခြုံရေးကိစ္စတွေနဲ့ပတ်သက်လို့ပါဆွေးနွေးမှုတွေရှိလာပြီးတပိတ်လံဘိုးကပါထပ်မံပြောဆိုခဲ့ကြောင်းတပိတ်ခေါင်းဆောင်ကိုမင်းသွေးတစ်ကပြောပါတယ
်လုံခြုံရေးနဲ့ပတ်သက်ပြီးတော့သူ့အပိုင်းကတာဝန်မယူတော့ဘူးလို့ပြောတဲ့ဥစ္စာကကျွန်တော်ကသွားတဲ့နေရာတိုင်းမှာပြည်သူတွေကဝန်းရံမှုအားပေးမှုကောင်းတယ်ဆိုတော့ကျွန်တော်ရဲ့လုံခြုံရေးကိုပဲပြည်သူတွေပဲစောင့်ရှောက်ပေးရကျွန်တော်တို့ကိုတခြားဖွဲ့စည်းရတော့လုံခြုံရေးလာချီပါလို့ဟိုတော့အဆင်ပြေအောင်အဲဒီပါမယ်ဒီပါအနာပိုင်းဖွဲ့ကြီးရပဲဒီပါမှာကျွန်တော်ဒီတောင်သာတောင်ကြားလမ်းမှာအပိတ်ခံရတဲ့ကိစ္စတွေကျွန်တော်နဲ့ကျွန်တော်ကျောင်းသားတွေကိုတနက်တွေနဲ့ချိန်ရတဲ့ကိစ္စတွေလက်နက်တွေနဲ့ချိန်ရတဲ့ကိစ္စဒါကြောင့်လည်းအနာပိုင်းဖွဲ့ကြီးရပဲလုပ်နေတာပဲကျွန်တော်လူမျိုးရေးတောင်ယူရမယူဆိုတာတည်းအစိုးရရဲ့သဘောထားကိုသူကပြောလိုက်တယ်လို့ပဲကျွန်တော်ကမြင်တယ်အစိုးရအနေနဲ့ဒါဖြုတ်ခွင်းရင်ဖြုတ်ခွင်းတော့မယ်ဆိုတဲ့ပုံစံမျိုးဟိုတစ်ဖက်လည်းနဲ့ပြောတာလို့ပဲမြင်တယ်တပိတ်လှန်ပြီးဖို့သူကတော့ထပ်ပြောပါတယ်ဆိုပြီးပြောတယ်
လာမယ့်ဆွေးနွေးပွဲကိုတော့နေပြည်တော်မှာဆက်လက်ကျင်းပသွားမှာဖြစ်တယ်လို့ဆိုပါတယ်။မန္တလေးကျောက်ဆယ်မြင်းညံတောင်သာကျောက်ပတောင်း6ရင်းနှံကျောင်းအထိခရီးရှည်ခြိတက်နေတဲ့တပိတ်စစ်ကြောင်းကတော့ဖေဖော်ဝါရီလ1ရက်နေ့ဆွေးနွေးမှုတွေအတွင်းတရက်ရန်နာထားပေမဲ့ကျောင်းသားတွေတဲခုံမဲ့6နဲ့ရင်းနှံကျောင်းကြားကဖုန်ကြီးကျောင်းနဲ့မှန်တမျှကိုဖိအားပေးခံရမှုတွေရှိတဲ့အတွက်ရင်းနှံကျောင်းမှာတဲခုံဖို့ကားတွေနဲ့ကျောင်းသားတွေကခြိတက်ခဲ့ပါတယ်။အမျိုးသားပညာရေးဥပဒေကိုနိုဝင်ဘာလကစပြီးကျောင်းသားတွေကကန့်ကွက်ခဲ့ပြီးတဲ့နောက်အစိုးရအနေနဲ့ရက်ပေါင်း60အတွင်းဆွေးနွေးဖို့တောင်းဆိုခဲ့ပါတယ်။ရက်60အလွန်မှာတော့ခရီးရှည်ခြိတက်ပွဲကိုလုပ်ခဲ့ပြီးရန်ကုန်တိုင်းမန္တလေးတိုင်းတနင်္သာရီတိုင်းရခိုင်ပြည်နယ်မကွေးတိုင်းအေရီတိုင်းတွေမှာကျောင်းသားတွေကအမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်ခဲ့ကြပါတယ်ရှင်။